ဟုတ်ကဲ့အမေရိကန်ရဲ့ NDAA လို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ဆိုင်ရာလုပ်ပိုင်ခွင့်အဥပဒေထဲမှာတခြားဒေတာကြီးတွေထက် Indo-Pacific ဒေတာမှာငွေပို300ရာရဲ့ရည်ရွယ်ချက်ကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက
Indo-Pacific ဒေတာတွေ9ဘီလီယံဒါပုံဆွဲတယ်ဖြစ်ပါတယ်အဓိကတော့တဲ့တဲ့ပြောရရင်တော့ Indo-Pacific ဒေတာဆိုတာကိုတဲ့တဲ့ပြောရရင်တော့အဓိကပြစ်မှတ်ကတော့တရုတ်နိုင်ငံကိုထိန်းချုပ်ဖို့ပဲဖြစ်ပါတယ်သူ့ကိုခွန်ဗီဒီယာတုံးဆွဲထားတယ်ယူကရိန်းနဲ့ဥရောပတစ်ခုလုံးပေါင်းတော်မှာ 2.3 ဘီလီယံနဲ့တုံးဆွဲတာဖြစ်ပါ
အခုလိုတရုတ်ကိုပြင်းပတ်ထားတာရဲ့ဒီဟာတပိုင်းဖြစ်မြန်မာပေါ်ဖိအားပေးလာတာကိုလည်းဗိုလ်ချုပ်စော်မင်းထွန်းက
ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာနိုင်ငံဖြစ်ပါတယ်ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်အဲဒီအတွက်အကျိုးသက်ရောက်မှုတွေဟာကျွန်တော်နိုင်ငံကိုလည်းသက်ရောက်စေမှာဖြစ်ပါတယ်ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူဒေသပြင်နိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။
ဒီပေါ် NUG အာဆီယံဆိုင်ရာတာဝန်ကြီးဥပိုလ်လှတင်ကတော့
ဖိအားတွေအကြောင်းပြောကြတဲ့ကိုကဖိအားတွေရဲ့တက်ရောက်မှုကိုသူတို့နားလည်စောင့်ကြည့်နေတယ်ဆိုတော့တစ်ဖက်ကဝန်ခံမှုကလည်းရှိနေတာပါ။သူတို့ဖြစ်တော့အမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးဝင်ရောက်ဆွတ်ဖက်မှုတွေတစ်ချိန်နဲ့မှတရုတ်ကိုလှမ်းပြီးတော့ချိန်တာပေါ့လေဒါတရုတ်ကိုအဓိကထားပြီးတော့ဒီကကွေးအဆုံးကြီးတီကိုတုံ့ပြန်သုံးစွဲတာတွေဟာဒီဒေသအတွင်းမှာအမေရိကန်အနေနဲ့ဝင်ပြီးတော့ဆွတ်ဖက်ချက်လေးတင်တဲ့သဘောရှိတယ်ဆိုတာကိုသူတို့သိတယ်ဆိုတာကိုလည်းပြချင်းပုံရပါတယ်သို့တော်လည်းပဲဖိအားတွေကိုအစဉ်အလာအယဒီမဆိုင်ဘူးလို့ပဲပြောဒီနိုင်ငံတကာမိသားစုရဲ့သူတစ်ဖြစ်တော့အမေရိကန်ပြည်ထောင်စုလိုနိုင်ငံတကာမဟာမိတ်အင်အားစုတွေနဲ့အများကြီးရှိတဲ့တိုင်းပြည်တွေရဲ့အကူအညီပူးပေါင်းဆောင်ရွက်မှုတွေမရဘူးဆိုလို့ရှိရင်တိုင်းပြည်တစ်ပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ဖြစ်ချင်တဲ့ကိစ္စတွေဟာတော်တော်ပဲခက်ခဲပါ
တယ်။ဒါပြင်မြမရေးသုံးသက်သူနဲ့တရုတ်ရေးလေ့လာထားသူဦးသက်စိုးနိုင်က
NDA နဲ့ပတ်သက်ပြီးတော့အဲ့ထဲမှာပမာဏနဲ့ပတ်သက်တဲ့နောက်ဆက်တွဲအစုပြုချက်တွေပါလာတဲ့အပေါ်မှာသူတို့ကအမေရိကန်နိုင်ငံဟာဘာဒီမှာဒီမိုကရေစီပြန်လည်ရရှိရေးတွေလှုပ်ရှားနေတဲ့အင်အားစုတွေကိုဆက်ပြီးတော့ဖြစ်နိုင်တဲ့နည်းနဲ့အားပေးသွားဖို့ကြိုးပမ်းနေတယ်ဆိုတဲ့အပေါ်မှာစိုးရိမ်မှုတစုံတရာရှိနေတယ်ဆိုတာပေါ်လွင်နေတယ်အဓိကကတရုတ်ရဲ့အာရှပစိဖိတ်ဒေသစွမ်းမွေးရေးကိုတံပြန်သူ့အနေနဲ့လှုပ်ရှားဖို့အတွက်ဘတ်ဂျက်တွေအဲ့လောက်ချပေးတယ်လို့လမ်းကြောင်းမျိုးတွေကိုတောင်းပေးပြီးပြောသွားတယ်လို့ယူဆပါတယ်ဒါကြောင့်လေအခုကအမေရိကန်ရဲ့အန်တီဗီဒီနဲ့ပတ်သက်တဲ့ဒီမှန်ချက်တွေကိုအကြောင်းပြုပြီးတော့တရုတ်နဲ့ရန်တိုက်ပြီးတွေးစားတယ်
အဲကြောင့်ဘာကြောင့်အခုလိုရန်တိုက်ချင်ရပါလဲလို့မေးရမှာဦးသန်းစိုးနိုင်ကဆက်ပြီး
စက္ကစအနေနဲ့တခြားလူမျိုးလင်းရထားပြီးတော့အာကူခဲ့တယ်တရုတ်ပြည်ကလည်းအခုကအမေရိကန်နဲ့ဒေါ်လေးသဘောထားတူညီတာကြီးတွေ့လာတယ်ဆိုတော့ကအာဆီယံဘုံသဘောတူချက်၅ချက်ကိုနှစ်ဖက်လုံးကသဘောတူထားကြတယ်နောက်တစ်ခုကဗမာပြည်ကူစားပြုရေးကိုယ်တော်မူထုံးကိစ္စမှာလဲသူတို့နှစ်ယောက်ကြီးနိုင်ပြီးတော့အမိမှပြုထားတယ်ဆိုတော့အမေရိကန်နဲ့တရုတ်နဲ့နှီးဆက်ပြီးတော့ဗမာပြည်ပြဿနာကိုအတူတူရပ်ခံပြီးကောင်းတဲ့ပုံမျိုးဆိုရင်အခက်အခဲအတွက်ကတော့ပို့ပြီးတော့ဆိုးရတဲ့နိုင်ငံတကာအကြံတင်နေကြုံရနေတယ်ဒါကြောင့်မို့အခု NDA နဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်ကြားထဲမှာဝင်ပြီးတော့ခောက်ဆန်ကြည့်တာတတ်ရှုကြည့်တာပေါ့ဗျာ
အခုလိုချိန်မှာမြန်မာနိုင်ငံအနေနဲ့အင်အားကြီးနိုင်ငံတစ်ခုကြားအခုလိုပထမဆုံးဝင်ကစားကြည့်တဲ့တဘောကအရင်တောက်လျှောက်ကျင့်သုံးလာတဲ့ဗမ်မလိုက်ချားနေနိုင်ငံသားရေးဝါဒကနေစခွဲဆက်တဲ့တဘောထူးခြားတယ်လို့လည်းတိုးသက်သူတွေကဆိုနေပါတယ်ခင်ဗျ